မင်္ဂလာပါခင်ဗျာအခုဒီဘက်မှတ်မှတ်သားသားအစီအစဉ်မှာမြို့ပါသာသာနာစောင့်ရှောက်ရေးဥပဒေမူကြမ်းပေါ်ပြောကြားချက်တချို့နဲ့စတင်ကြပါတယ်။သမရယုံကတင်ပြလာတဲ့မြို့ပါသာသာနာစောင့်ရှောက်ရေးဥပဒေမူကြမ်းအချက်တွေအတိုင်းဥပဒေတစ်ခုပြဋ္ဌာန်းမယ်ဆိုရင်မြန်မာနိုင်ငံဟာကုန်းမောင်ခက်ကပြည်သူ့စနစ်မျိုးပြန်ရောက်သွားနိုင်တယ်လို့မကွေးမြို့သားလွှတ်တော်ကိုယ်စားလှယ်ဦးလဆွေရပြောဆိုလိုက်ပါတယ်။ဖေဖော်ဝါရီ29ရက်နေ့ကသမရဦးသိန်းစိန်ကမြို့ပါသာသာနာထိန်းသိမ်းစောင့်ရှောက်ရေးဥပဒေမူကြမ်းကိုဆွေးနွေးပြဋ္ဌာန်းဖို့အတဝန်လွှာပေးဖို့ပြီးမူကြမ်းနဲ့ပတ်သက်လို့ပြောဆိုရမှာဦးလဆွေကအခုလိုပြောလိုက်တာဖြစ်ပါတယ်
။ကျွန်တော်အမြင်ကတော့စုဖြားလက်ခစ်ကိုပြန်ရောက်သွားမှရှိစုဖြားလက်ခစ်ကိုပြန်ရောက်သွားမှတင်တယ်ရုပ်ောက်ဝဲပြီးမှတော့ရင်ပိုကောင်းမယ်ဒီကုရီလေးဘာလို့ဒါကနဲ့တခုလိုမျိုးများဖြစ်နေမလားဒါဟာကြီးရလေဘာလို့ဆိုတော့ဒီတိုင်းပဲပြည်လဲနေတဲ့ဟာကိုမပြည်လဲပါဘူးဆိုပြီးအစပေါ်သလိုများဖြစ်နေသလားကျွန်တော်ကလေမြင်နေမြို့ပါသာကြီးနဲ့ဆိုင်တော့အင်္ဂါရီလိုပဲပြောမလို့ဖြစ်တယ်ဗောနော်ကျွန်တော်တော့ဒီလိုပဲထင်တယ်ဒါနည်းနည်းလေးနည်းနည်းလေးအနေကြီးတယ်နော်ဒီတော့ကလေပြဿနာရှိတယ်ဒါပြဿနာရှိတယ်အေချာလောက်မှာသူ့တော်လေးရောက်လာရင်လည်းစုမဲပွဲစုမဲသဘောရှိရနော်နည်းနည်းတော့ဘုန်းကြီးတွေလက်မှတ်ထိုးပြီးတော့တင်တယ်ဆိုလို့လည်းခုနပြောသလိုပေါ့ဗျာကျွန်တော်အမြင်ကတော့ငြိမ်နေတဲ့အကာရေပြင်လေးကိုခင်းနဲ့ပြစ်လိုက်တယ်လို့များဖြစ်မလားဘူးနော
်ဒါကတော့မျိုးသားလွှတ်တော်မှဥလှဆွေပြောတော်တာဖြစ်ပါတယ်တစ်ချိန်တည်းမှာလည်းမျိုးဘာသာသာနာစောင့်ရှောက်ရေးဥပဒေကိုပြဋ္ဌာန်းလိုက်တာဟာလူ့အခွင့်အရေးကိုကန့်သတ်တာမဟုတ်ဘဲမျိုးသမီးတွေရဲ့အခွင့်အရေးကိုစောင့်ရှောက်ရကြာကြောင်းရသေးတော်မျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်စောဝေရပြောလိုက်ပါတယ်လွှတ်တော်အစည်းအဝေးရန်နာချိန်သတင်းတောက်တွေကမေးမြန်းရမှာဒေါခင်စောဝေရအခုလိုပြောလိုက်တာပါ
ရခိုင်ပြည်နဲ့နိုင်ချင်လို့ရှိရင်ပေါ့နော်အတီတို့ဒီရခိုင်ပြည်ဖက်မှဆိုလို့ရှိရင်ပေါ့နော်ဘင်္ဂလီတွေကမရအောင်တော်တော်များများယူတယ်တကယ်ကိုလူအခွင့်အရေးဆုံးချုပ်နေတာကသူတို့ဘင်္ဂလီအမျိုးသမီးတွေအဲဆိုသူတို့မှသူယောက်ျားဝင်တွေမပြောရဲသူတို့အိမ်ထောင်ဝင်တွေမပြောသူတို့ချိန်မိတ်ပြီးခံနေရတယ်ပေါ့နော်ဒါကြောင့်အခွင့်အရေးတွေတော်တော်ဆုံးချင်တယ်ဒါကြောင့်တတင်းတများစနစ်ကိုအတီတို့စီမံတာဥပဒေပြဋ္ဌာန်းလိုက်မယ်ဆိုလို့ရှိရင်ပေါ့ဒါတည်းလည်းတမျိုးအတီတို့အမျိုးသမီးတွေအတွက်တော်တော်ကောင်းသွားမယ်လို့အတီအနေနဲ့ယုံကြည်တယ်နောက်လူဦးရေတိုးပေါ်နှုန်းကိုထိန်းချုပ်တာအင်မတန်ကောင်းတယ်ဘာလို့ဆိုအတီတို့ရခိုင်ပြည်မှာဆိုလို့ရှိရင်အခုလူဦးရေဟာအန်တီတို့အရင်တုန်းကရခိုင်လူမျိုးတွေတော်တော်မျက်မျက်နေထိုင်နေတဲ့နေရာမှာအခုသူဘင်္ဂလီတဲ့ကိုဆစ်ချစ်ရခိုင်တော့အန်တီတို့ရခိုင်တွေက200ခိုင်တော့ဆိုတာဒါဘာဖြစ်လို့လဲလူဦးရေများလာလို့ဒေသန်အရင်တုန်းက1900ဒီကိုဆေခုနှစ်လောက်ကကိုဆေတခုနှစ်လောက်ဆိုဒေသန်ဒရာဥပဒေရှိတယ်ခလေးအဲမိသားစုတစ်ခုကခလေးနှစ်ယောက်လောက်ပဲမွေးခင်းကြတယ်ဒါပေမဲ့အဲ့ဒီဥပဒေတွေကိုလက်တွေ့အကောင်အထည်မဖော်ခဲ့ဘူးမဖော်ခဲ့တဲ့အတွက်ဒီလိုပြဿနာတွေအများကြီးကြုံလာရတယ်တလင်တများစနစ်မှာမိမနှစ်ယောက်မယူပါဘူးတယောက်ပဲယူရမယ်ဆိုရင်ဒီဥပဒေထွက်လာလို့ချင်တော့သူ့ကိုတရားစွဲလို့ရတယ်ဥမာနော်ဒီမိခရီးမိမတွေရတယ်ကိုယ်မိမနှစ်ယောက်သုံးယောက်ယူရတာဘယ်ယောက်ကြောက်မှမကြိုက်ဘူးဒါပေမဲ့ဥပဒေမရှိတဲ့အခါကျလုံးလို့မရဘူးမကြိုက်တဲ့လူကတော့လူအခွင့်အရေးကိုထိခိုက်တယ်လို့ပြောတယ်ဒါပေမဲ့အန်တီတခုပြောမယ်လူအခွင့်အရေးကိုထိခိုက်တယ်ဆိုလို့ချင်းအန်တီတို့ကကိုယ်အမျိုးသမီးနေရဟိုမိမကိုသုံးနှစ်ယောက်နေရအန်တီတို့အမျိုးသမီးအခွင့်အရေးမထိခိုက်ဘူးလားနောက်ကလေးတွေမွေးတယ်မွေးလာတဲ့ကလေးတွေကိုအန်တီတို့ကအရေးအသင့်မြင့်မအောင်အစင်းတက်မြင့်အောင်မထားပေးနဲ့ပြီးဆိုရင်မွေးလိုက်တဲ့အခါကျတော့ဒီကလေးတွေရဲ့အခွင့်အရေးကိုမဆုံးကြုံတကယ်တော့ဒီဥပဒေတွေလောက်ခဲ့ရင်လက်တွေ့အကောင့်ထိပေါ်ရမယ်အကောင့်ထိပေါ်တယ်ဆိုတော့တရားဥပဒေအရာတရားဆွေးရမယ်လုံသိရင်လုတ်ပေးရမယ်ပေါ့နော်အခုကဒီ
ဥပဒေပြဋ္ဌာန်းတယ်ဆိုတာဟာလူတွေချင်းချင်းကြားတဲ့ပြိပခ္ခတွေနဲနိုင်သမျှနဲအောင်နဲ့ရှိတဲ့ပြိပခ္ခတွေကိုအေးအေးချမ်းချမ်းနဲ့ဖြည့်ရှင်းနိုင်အောင်ပြဋ္ဌာန်းတာဖြစ်တဲ့အကြောင်းမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဆန်းစုကြည်ကပြောလိုက်ပါတယ်ဖေဖော်ဝါရီ25ရက်နေ့ကပြည်ထောင်စုလွှတ်တော်ကိုလေ့လာကြတဲ့ရန်ကုန်တိုင်းဒေသကြီးကတကုံတက်ကတော်ဥပဒေဌာနကဆရာဆရာမတွေအကြောင်းသားအကြောင်းသူတွေနဲ့တွေ့ဆုံစဉ်ဒေါက်ဆန်းစုကြည်ကအခုလိုပြောလိုက်တာဖြစ်ပါတယ
်ဥပဒေဆိုတာအစိုးရအတွက်ဆိုတဲ့အတွေ့ခေါ်ကဒီနိုင်ငံမှာစွဲနေဒါလည်းဒါရဲ့အဖြစ်မဟုတ်ဒါမှမဟုတ်ဒါရုချင်မှစပြီးပြောင်းအောင်ဥပဒေဆိုတာအစိုးရအတွက်ဥပဒေဆိုလူမှုအတိုင်းအတာတစ်ခုလုံးဥပဒေဆိုတာဘာဖြစ်လို့ပြဋ္ဌာန်းရလဲဆိုတော့လူတွေအချင်းချင်းကြားမှာပဋိပက္ခနည်းနိုင်တော့မရဘူးရှိတဲ့ပဋိပက္ခကိုအေးချမ်းချမ်းဆိုဖြစ်ရှင်းတယ်ကျွန်တော်ပြောရမယ်ဆိုရင်ဥပဒေဆိုတာဒီလူမျိုးအတိုင်းဝိုင်းတစ်ခုကအေးချမ်းသာရတယ်ဒါပဲအေးချမ်းချမ်းသာရတာသာရရဆိုတော့ကုသစေလူသားတွေဆိုတော့လုံးဝတော့မဖြစ်နိုင်ဘူးတတ်နိုင်တော့ဖြစ်အောင်ဥပဒေပြတ်ပါဥပမာဆိုရင်ရိုးရိုးပြောရမယ်ဆိုရင်လူမတတ်ရဘူးတက်လို့ရှိလို့ရှိလို့ရှိရင်ပြပေးခံရ။ဒါဖြစ်လို့ညောင်းတဲ့တောင်မကြိုက်နဲ့လိုက်တက်နေလို့ရှိလို့ဖြစ်မယ်။ဒီလူမှုအတိုင်းပိုင်းမှာစိတ်လုံခြုံမှုရှိတယ်။လူတွေကစိတ်လုံခြုံမှုရှိလို့ချိန်ဘူးကြောက်။ကြောက်နေရတယ်ဆိုရင်အဲ့အကြောက်တရားကနေပြီးတော့ဒေါသတွေပွားကြတယ်။ညောင်းတဲ့တောင်သူကမတက်ခင်ငါကသူ့အရင်တန်းတော့ပဲဆိုတဲ့စိတ်တွေဖြစ်တယ်။အဲ့အကြောင်းမျိုးဒီလို
ပြစ်ပေးတယ်ဆိုတာဒါအဲ့ဒါဘောပေါက်ပြစ်ပေးတယ်ဆိုတာနာကြည့်စေခြင်းနဲ့စိတ်တယ်နောင်မဖြစ်စေဘူးနောင်မလုပ်ဘူး
အခုတော့မမသားသားစကားများစီစဉ်အောင်လုပ်ပါရခင်ဗျာကျေးဇူးနားဆင်ကြသူအားလုံးကိုကျေးဇူးတင်ပါတယ်